နှစ်ပေါင်း12နှစ်ကြာပြီးတဲ့နောက်မှာကမ္ဘာသတင်းလွတ်လပ်ခွင့်အဆင့်တချိန်တိုးတက်လာတဲ့အီသီယိုးပီးယားနိုင်ငံမှာပထမဆုံးအကြိမ်ကုလသမဂ္ဂနဲ့ပူးပေါင်းကျင်းပတဲ့မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့နိုင်ငံတကာညီလာခံကြီးမှာအကျဉ်းချနေတဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆူတို့နှစ်ဦးကို UNESCO ကနေဂါလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုကိုဂုဏ်ပြုအခမ်းအနားနဲ့ချီးမြှင့်ခဲ့ပါတယ်။ဒီအခမ်းအနားကိုကိုဝါလုံးရဲ့ညီဖြစ်သူကိုသူရအောင်နဲ့အတူမြန်မာသတင်းမီဒီယာကောင်စီရဲ့တွဲဖက်အတွင်ရေးမှူးကိုမြင့်ကျော်နဲ့ Human Rights Tulip Award ဆုရှင်လူခွင့်ရေးလှုပ်ရှားသူမောင်ဆောင်ခါတို့လည်းတက်ရောက်ခဲ့ကြပါတယ်။ကိုဝါလုံးနဲ့ကိုကျော်ဆူတို့ကိုစားစုကိုလက်ခံရယူခဲ့တဲ့ကိုသူရအောင်ကတော့အခမ်းအနားမှာအခုလိုပြောသွားပါတယ
်။ဘာတွေဖြစ်ခဲ့သလဲဆိုတဲ့ဖြစ်ရပ်မှန်တွေကိုပြောပြဖို့အတွက်သူတို့သတင်းလိုက်ခဲ့တာပါ။ဒီသတင်းဟာမြန်မာရောကမ္ဘာကပါတည်တည်တိုက်တိုက်တဲ့သတင်းဖြစ်တယ်လို့သူတို့ကမြင်ပါတယ်။အပြောင်းလဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာအကောင်းဆုံးဖြစ်လာဖို့ငယ်ရွယ်တဲ့သတင်းတောက်တွေအနေနဲ့တတ်နိုင်တဲ့ဘက်ကတောင်းဝန်တိတိထမ်းဆောင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အစိမ်းမကောင်းစွာပဲသူတို့ကိုထောင်ချောက်ဆင်ဖမ်းဆီးခဲ့ပြီးထောင်ဒဏ်9နှစ်အပြစ်ပေးခဲ့ပါတယ်
။ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုမှာဆုနဲ့အတူဆုကြေးငွေ 2,500 ပါရှိမှာဖြစ်ပါတယ်။အလားတူနယူးယောက်ကုလသမဂ္ဂဌာနချုပ်မှမေလ3ရက်နေ့က UNESCO နဲ့ DTC ကုလသမဂ္ဂနိုင်ငံတကာဆက်သွယ်ရေးအဖွဲ့တို့ပူးတွဲကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ့်မဲ့အခမ်းအနားမှာ writer သတင်းဌာနအက်ဒီတာချုပ် Steve Adler ကသူတို့ကိုထိမ့်သိမ်းထားတာရက်ပေါင်း900ရက်ရှိနေပြီးသူတို့လွတ်မြောက်ရေးအတွက်နေတိုင်းစ조사နေတယ်လို့ကုလသမဂ္ဂအနေနဲ့အခုလို writer သတင်းတောက်တွေလွှတ်ပေးဖို့ပူးပေါင်းကူညီဆောင်ရွက်ပေးနေတဲ့အတွက်လဲကျေးဇူးတင်ကြောင်းပြောပါတယ်